ကမ္ဘာတဝန်းကိုဗစ်-19ရောဂါဖြစ်ပွားနေတယ်လို့အတည်ပြုနိုင်သူဒီကနေ့တောက်ချာနေအထိ၄တန်းခွဲနေပါဖြစ်နေပြီးသေဆုံးသူကတော့၃သိန်းကျော်သွားပါပြီ။အမေရိကန်ပြည်ထောင်စုမှာရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့နယူးယောက်ပြည်နယ်ကခရိုင်၅ခုမှာမလုံအပ်ရင်အိမ်ပြန်မထွက်ရတားမြစ်ချက်တွေကိုဒီကနေ့ကစပြီးဖယ်ရှားပါတယ်။အဲ့ဒီထက်မှာနယူးယောက်မြို့တော်မှာပါသေးပါဘူး။ပြန်ဖွင့် ဖိုးနီးယားပြည်နယ်တွေကဆေးရုံတွေတက်တာရရအောင်ကူညီပေးခဲ့တဲ့ရေတပ်ရဲ့တင်မောဆေးရုံကြီး USNS ဟာလော့စ်အန်ဂျလိစ်ကနေဒီကနေ့ပြန်လည်ထွက်ခွာသွားတော့မှာဖြစ်ပါတယ်။မလ29ရက်နေ့ကလော့စ်အန်ဂျလိစ်စိတ်ကမ်းမှာကန့်ကွက်ကူတာပေးခဲ့တဲ့ဒီတင်မောကြီးပေါ်ကဆေးဝင်တန်း60ကတော့စောင့်ရှောက်မှုလိုအပ်နေသူတွေကိုထားတဲ့နေရာတွေမှာအကူအညီပေးဖို့နေခဲ့ကြမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ဖြစ်ပွားနေသူ 1.4 တန်းကျော်သေးဆုံးသူ 16,000 ကျော်ရှိပါတယ်။တရုတ်နိုင်ငံကလည်းဆက်ဆံရေးကိုဖြတ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်နိုင်ငံကြားပုံမှန်ဆက်ဆံရေးဟာနှစ်နိုင်ငံလုံးကပြည်သူတွေအတွက်အကျိုးရှိတယ်လို့တရုတ်နိုင်ငံကတုံ့ပြန်လိုက်ပါတယ်။ကိုရိုနာဗိုင်းရပмикစ်ကိုကူးစက်မှုနဲ့ပတ်သက်လို့တရုတ်နဲ့ဆက်ဆံရေးပိုပြီးရိုရွင်းနေပုံရတဲ့လက္ခဏာအဖြစ်သမ္မတထရမ့်ကလောလောဆယ်သူ့အနေနဲ့သမ္မတရှီဂျင်ပင်ကိုစကားပြောဖို့စိတ်မဝင်စားသလိုကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့တောင်ဆက်သွယ်ဖြတ်နိုင်တယ်လို့ဂျာတာဘင်းနေတုန်းကပြောကြားခဲ့တာပါ။နှစ်နိုင်ငံပုံမှန်ဆက်ဆံရေးကတရုတ်နဲ့အမေရိကန်ပြည်သူတွေအတွက်တည်းမဟုတ်ပဲကမ္ဘာငြိမ်းချမ်းတည်ငြိမ်ရေးအတွက်ပါအကျိုးရှိတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရချောင်လီဇန်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။保持中美关系稳定发展符合两国人民的根本利益。
လောလောဆယ်ဖြစ်နေတဲ့ကူးစက်ရောဂါတိုက်ဖျက်ရေးအတွက်တရုတ်နဲ့အမေရိကန်ပို့ပြီးတာပူးပေါင်းဆောင်ရွက်တင်တယ်လို့ဆိုပါတယ်။လူနာရီကုသရေးစီးပွားရေးပြန်လည်ကောင်းလာအောင်လုပ်ရင်းနဲ့ကုန်ထုတ်လုပ်ရေးလုပ်ငန်းတွေအများဆုံးပြန်လုပ်နိုင်ဖို့လိုချောင်းတဲ့ဒီလိုလုပ်တဲ့နေရာမှာနှစ်ဖက်လုံးလက်ခံနိုင်တဲ့ဆုံရမှာတွေးဖို့တော့လိုတယ်လို့တရုတ်အစိုးရပြောခွင့်ရသူကပြောသွားပါတယ်။ VOA အတံနဲ့ဌာနအပါအဝင်အမေရိကန်အစိုးရရုပ်သံလွှင့်လုပ်ငန်းတွေကိုချီးချက်တဲ့ USAGM Agency ကိုဦးဆောင်ဖို့အမေရိကန်သမ္မတရွေးချယ်ထားသူရဲ့ပရဟိတအဖွဲ့အပေါ်ဝါရှင်တန် DC ရှေ့နေချုပ်ရုံးကစုံစမ်းနေတယ်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်ထိတ်တန့်ဒီမိုကရက်အမတ်တယောက်ကပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ရွေးချယ်ထားသူမိုက်ကယ်ဘက်ခါသူ့ရဲ့ပရဟိတအဖွဲ့ Public Media Lab ကရန်ပုံငွေတွေကိုသုံးဆွဲတာတရားဝင်ရဲ့လားသူ့အကျိုးအတွက်မလျော်မကန်သုံးဆွဲခဲ့သလားဆိုတာစုံစမ်းခံနေရတာဖြစ်တယ်လို့ New Jersey ပြည်နယ်အထက်လွှတ်တော်အမတ် Bob Menendez ကကြားသာရင်းတွေကပြောကြားပါတယ်။Michael Beck ကို USAGM အကြီးအကဲအဖြစ်တာဝန်ပေးသင့်မသင့်လွှတ်တော်မှာစက်တင်ဘာလမှာကြားနာဖို့ရှိနေချိန်မှာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကတောင်းဆိုတဲ့အချက်လက်တွေကိုပေးဖို့ Beck ကညှင်းဆန်နေတယ်လို့လွှတ်တော်အမတ် Menendez ကပြောပါတယ်။ USAGM အကြီးအကဲအဖြစ် Michael Beck ကိုခံထားရေးကိစ္စဆိုင်ထားဖို့ကော်မတီဥက္ကဋ္ဌကိုသူတိုက်တွန်းထားတယ်လို့လည်းပြောပါတယ်။လွှတ်တော်အမတ် Menendez ရဲ့ပြောကြားချက်နဲ့ပတ်သက်လို့အင်ဂျူရောကရော Michael Beck ဘက်ကပါတုံ့ပြန်ခြင်းမရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတားဖွားဆောင်တစ်ခုကိုဝင်ရောက်တိုက်ခိုက်ခဲ့သူတွေဟာ IS စစ်သွေးကြွဖြစ်တယ်လို့သုံးသပ်ကြောင်းအမေရိကန်ပြည်ထောင်စုကပြောကြားလိုက်ပါတယ်။အခုလိုအရသာတွေအပေါ်ရုံမှဆက်ဆုပ်စရာတိုက်ခိုက်မှုမျိုး IS စစ်သွေးကြွရဲ့အရင်ကလည်းလုပ်ခဲ့ကြောင်းဒါဟာအာဖဂန်ပြည်သူတွေသာမကကမ္ဘာကြီးအတွက်ချင်းချောက်မှုတစ်ခုဖြစ်တယ်လို့အာဖဂန်ငြိမ်းချမ်းရေးဆိုင်ရာအမေရိကန်အထူးတန်တမန်ဆောမေခါလီဇတ်က Twitter ပေါ်မှာရေးသားခဲ့တာပါ။အင်္ဂါနေ့ရုံကအသေးခံဖောက်ခွဲရေးဝတ်စုံတွေဝတ်ဆင်ထားကြတဲ့တပ်သမားတွေဟာကာဘူးမြို့တော်မှာဖွင့်ထားတဲ့ပြင်သစ်အခြေစိုက်နေစည်းမချဆရာဝန်များအဖွဲ့ရဲ့စီကံတွေကသားဖွားဆောင်ကိုဝင်ရောက်ပြစ်ခတ်ခဲ့တဲ့အတွက်မွေးကင်းစာကလေးငယ်တွေအပါအဝင်24ယောက်တေဆုံးခဲ့ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไซโดมิเตอร์19 kHz 15453ไซโดมิเตอร์25 kHz 7783ไซโดมิเตอร์32 kHz 9335เนี่ยปฐมนาทีวันมาไซโดมิเตอร์190 kHz 15905ด้วยกันดีกว่าเข้าเล่นไปดีกว่าครับ